ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးထုကုစုလေမစ်စီယန်ဟီလီဟာသူ့ရဲ့၁၂ရက်ကြာခီးစဉ်အတွင်းမှာကန့်သတ်ချက်တွေရှိတာကြောင့်ကျေနပ်အားရမှုမရှိကြောင်းနဲ့အရင်အစိုးရလက်ထက်ကနီးပြည်ဟွာတချို့ကိုလက်ရှိအချိန်ထိကျင့်သုံးနေစေမှုစိတ်ပျက်မိကြောင်းသတင်းထုတ်ပြန်ပါတယ်။ဒါကတော့ဇူလိုင်လ21ရက်ရန်ကုန်ကနေသူ့မပြန်ခင်အတွင်းပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောခဲ့တာပါ။မစ်စီယန်ဟီလီကသူ့ရဲ့ခီးစဉ်အပြီးထုတ်ပြန်ချက်အပေါ်လူ့အခွင့်အရေးလှုပ်ရှားနေတဲ့ Equality မြန်မာအဖွဲ့ရဲ့ Director ဦးအောင်မျိုးမင်းရဲ့သုံးသပ်ချက်ကတော့
သူ့ရဲ့သွာလာမှုတွေကိုကန့်သတ်မှုတွေအများကြီးရှိတယ်။အရင်ဆိုရတဲ့ကလှုပ်ဆောင်တာတို့တွားလို့မရဘူးဆိုတာလုံခြုံရေးချောင်းပြပြီးတော့ကန့်သတ်ချက်တွေရှိနေတဲ့ကိစ္စကိုသူဒါကိုစိတ်ပြက်တယ်လို့ပြောတာတစ်ခုဖြစ်ပါတယ်။နောက်တစ်ခုကတော့သူ့ရဲ့တာဝန်ကဒီလူခွေးကောင်စီကပေးရထားတဲ့အချက်အလက်စုံစမ်းခြင်းဖြစ်ပါတယ်။အဲ့ဒါကိုအစိုးရကနေကြိုတင်ပြီးတော့ဒီအချက်အလက်စုံစမ်းစစ်ဆေးကော်မရှင်နဲ့ပတ်သက်တဲ့တာဝန်မထမ်းဆောင်ရအောင်ပြောကြားခြင်းကဒါပေါ်မှာအစိုးရရဲ့အစိုးရလူမှုကိုစိတ်ပြက်တယ်လို့ပြောထားပါတယ်။အဲ့တော့သူ့ရဲ့တချို့သောစိုးရိမ်မှုတွေကအချက်လက်ကိုက်ညီတယ်ဖြစ်လောက်တဲ့အခြေအနေမျိုးတွေကိုအခြေခံပြီးသူပြောတယ်လို့ကျွန်တော်သုံးသပ်ချက်ပါတယ်
။မြမအစိုးရဘက်ကလည်းမစ်စီယန်ဟီလီကိုလက်ရှိအစိုးရအနေနဲ့ကြုံတွေ့နေတဲ့အခက်အခဲတွေစိန်ခေါ်မှုတွေကိုရှင်းပြခဲ့တယ်လို့ဒါတွေကိုအစိုးရအနေနဲ့ဘလို့ကြော်လွှားဖို့ကြိုးစားနေတယ်လဲဆိုတာကိုလည်းရှင်းပြခဲ့တယ်လို့ပြောပါတယ်။ဒါကြောင့်ခီးစဉ်အပြီးမှာမစ်စီယန်ဟီလီထုတ်ပြန်ချက်အပေါ်မှာအစိုးရကစိတ်ပျက်ကြောင်းကိုလည်းသတင်းထုတ်ပြန်ပါတယ်။အဓိကကတော့ကုလသမဂ္ဂအဖွဲ့နဲ့အခုလိုမြန်မာအစိုးရတို့ကြားမှာအပြင်းအလှန်စိတ်ပြက်တာတွေကိုပြောနေမယ့်အစားရှေ့မှာမြန်မာနိုင်ငံရဲ့လူအခွင့်အရေးကိုဘယ်လိုတိုးတက်လာအောင်ဆက်ပြီးတော့သွားနိုင်မလဲဆိုတာကိုအဖြေရှာဖို့လိုတယ်လို့ဦးအောင်မျိုးမင်းကထောက်ပြပါတယ်
။ကုလသမဂ္ဂလည်းစိတ်ပြက်မစ်စီယန်ဟီလီယားလည်းစိတ်ပြက်အစိုးရကလည်းစိတ်ပြက်တော့ကျွန်တော်တို့တော်တော်စိတ်ပြက်လာပါတယ်။ဘာကြောင့်လဲဆိုတော့ဥပဆောင်ရမှုလမ်းကြောင်းတွေဖော်ဆောင်နိုင်ရတာနဲ့စိတ်ပြက်တယ်ဆိုတဲ့အိစနဲ့ပဲအပြင်းအလှန်ရှေ့ကိုမတိုးပဲဒီလိုမျိုးပုံစံဖြစ်လာမယ်ဆိုပြည်သူတွေကလူခွေချုပ်ဖောက်ခံတဲ့သူတွေမှာပုံပုံပြီးတော့တိကျနေနာမှုတွေဖြစ်နေမယ်အမှန်တရားဖော်ဆောင်နိုင်မယ့်နီးလန်းတွေပူပေါင်းဆောင်ရနိုင်မယ့်နီးလန်းတွေမရှိဘူးဆိုရင်တော့ခံနေရတဲ့သူကပုံပုံပြီးတော့ဒုက္ခရောက်ဖို့ရှိပါမယ်တိုင်းပြည်လဲနိုင်ငံတကာရဲ့အလဲမှာစိတ်ခါကြနေနာငင်တဲ့အရာမျိုးဖြစ်မယ်ဆိုပြီးကျွန်တော်တို့လည်းစိတ်ပြက်တဲ့အခံစားမှုတွေရှိပါတယ်
ဒါအပြင်လေကုလသမဂ္ဂရဲ့လူအခွင့်အရေးအထူးတန်တမန်မစ်စီယန်ဟီလီရဲ့ခီးစဉ်အပြီးထုတ်ပြန်တဲ့သတင်းထုတ်ပြန်ချက်ပေါ်ကန့်ကွက်ကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်တန်နာကဒီကနေ့ကျင်းပတဲ့လွှတ်တော်အတွင်းမှာတင်ပြခဲ့ပါတယ်။ဘာကြောင့်ဒီသတင်းထုတ်ပြန်ချက်ကိုကန့်ကွက်ကြောင်းလွှတ်တော်မှာတင်သွင်းရတယ်လဲဆိုတာနဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်တော်တန်နာက RFA ကိုရှင်းပြတာကတော့
ဒါကနာချက်ကတော့နိုင်ငံတော်ဆိုရဆောင်ရွက်နေတဲ့မျိုးသားရင်သားစီရင်မျက်ကွယ်ပြုထားတာ誒။နောက်နံပါတ်2ကတော့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေမှုတွေကိုလေ့လာရှုထားတာ誒။နံပါတ်3ချက်ကတော့ရထားပြည်နယ်မှာဖြစ်ပေါ်နေတဲ့ပကတိအခြေအနေမှန်တာ誒။အမှန်တွေကိုထည့်သွင်းဖော်ပြထားခြင်းမရှိကြရဲဆိုတဲ့အချက်တွေကြောင့်ပါ
။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်သန္တာဟာအသက်ခံရတဲ့သတင်းတော်ကိုပါကြီးရဲ့ဇနီးဖြစ်ပါတယ်။မြန်မာနိုင်ငံမှာသတင်းတော်ကိုပါကြီးအသက်ခံရတဲ့ကိစ္စလဘရောင်းတောင်မှာတနက်ထိမှတေဆုံးတဲ့ဒေါခင်ဝင်းအပြင်ကချင်ကျောင်းဆရာမနှုတ်အသက်ခံရတဲ့ကိစ္စတခါ11 channel ရဲ့မုံရသတင်းတော့ကိုစိုးမိုးထွန်းအသက်ခံရတဲ့ကိစ္စတွေဟာမြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေကိုထောက်ပြစရာရှိခဲ့တဲ့အထက်ကအချက်တချို့ဖြစ်ပါတယ်။ဒါကြောင့်ကုလသမဂ္ဂရဲ့လူအခွင့်အရေးအထူးတန်တမန်ခီးစဉ်အတွင်းကန့်သတ်ချက်တွေရှိခဲ့တာဟာမြန်မာနိုင်ငံရဲ့လက်ရှိလူအခွင့်အရေးအခြေအနေတွေကိုအမှန်တမ်းဖော်ထုတ်တင်ပြနိုင်ဖို့အတွက်ထိခိုက်မှုမရှိနိုင်ဘူးလားလို့ဒေါ်သန္တာကိုမေးကြည့်တော့ဒီကနေ့လွှတ်တော်မှာသူတင်ပြရတဲ့ဒီကန့်ကွက်ချက်ဟာရခိုင်ပြည်နယ်နဲ့ပတ်သက်ပြီးမစ်စီယန်ဟီလီရဲ့ပြောဆိုချက်အပေါ်သာကန့်ကွက်တာဖြစ်တယ်လို့ရှင်းပြပါတယ်
ဒီမှာနိုင်ငံလူအခွင့်အရေးလို့အကုန်လုံးခြုံပြောရင်ပြောလို့ရပါတယ်သို့တော့ရခိုင်ပြည်နယ်မှာဖြစ်တဲ့ပြဿနာကတော့သူ့အခွင့်အရေးဆိုတာနဲ့အားလုံးခြုံပြောလို့မရဘူးဥပမာကျွန်တော်တို့ conflict ဖြစ်တဲ့ဒေသတွေရှိရှမ်းမှာရှိတယ်ကချင်မှာရှိတယ်ပြည်တွင်းဆင်းတဲ့အတူတူပေါ်လာတာပဲသို့တော့ရခိုင်နဲ့မတူဘူးတိုင်ကြရလာချင်းရခိုင်ကြီးဖြစ်လဲရှာလဲဖြစ်ဆုံးနေရဖြစ်တယ်လူအခွင့်အရေးချိုးဖောက်မှုဖြစ်စဉ်တွေအားလုံးနဲ့ရောပြီးတော့ဒီပုံစံကွက်တစ်ခုထဲမှာဖြည့်ရှင်းတဲ့ပုံစံမျိုးတော့ဖြည့်ရှင်းလို့မရနိုင်တဲ့အရာပါနှစ်ဖက်အပိုင်းဝိုင်းနှစ်ခုစလုံးကိုကျွန်တော်တို့ကမနစ်နာစီချင်းအဲ့ဒီတော့သူဟာပြီးစားဖြစ်ရှိရမယ့်ပုံတံအတွင်ရှိပါတယ်။ဒါကြောင့်စက္ကလုံသုံးလုံးကစပူပြီးရွေးချယ်တယ်မို့ပို့လို့မယ်ထင်လို့ဒီအဆိုတင်ရခြင်းဖြစ်ပါတယ်
။မြန်မာနိုင်ငံဟာကုလသမဂ္ဂအဖွဲ့ကြီးနဲ့လူအခွင့်အရေးကိစ္စတွေကိုပူးပေါင်းပြီးဆောင်ရွက်ဖို့လိုအပ်တယ်လို့လူပောင်တဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောကလည်းသုံးသပ်ပါတယ်
။ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ရေးဆိုတဲ့ကိစ္စမြန်မာနိုင်ငံငရဲ့ပေါ်မှာဆက်ဆက်ပေါ်ကိစ္စအဓိကကျတဲ့အခန်းကပါဝင်ခဲ့တယ်လို့ကျွန်တော်ထင်တယ်။လက်တွေ့အခြေအနေမှာတော့သူကအနေနဲ့လည်းသူတွေ့ကြုံရတဲ့စိန်ခေါ်မှုတွေရှိနိုင်တယ်။တခြားတစ်ခက်ကဒီလူခွေးကောင်ရှင်နေနဲ့လူခွေးဆန်ချင်းဆန်ညွှန်းနေနဲ့ပဲရှိတဲ့အခါကျတော့လက်တွေ့ဒီအပြောင်းအလဲကာလမှာကြိုးစားနေရတဲ့အစိုးရရဲ့ကြိုးစားအားထုတ်မှုတချို့ကိုဟိုနားလည်လို့ရပါမယ်။သူတို့မူရင်း principle တွေအရဟိုလက်ခံလို့ဖြစ်ချင်မှဖြစ်နိုင်မယ်လို့ကျွန်တော်တို့အဲ့လိုထင်တယ်။ဒါကြောင့်မလို့ဘုရားကုလကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်တဲ့ကိစ္စဟာအကောင်းဆုံးနည်းပဲလို့ကျွန်တော်တို့အဲ့လိုပဲယူဆတယ်။ နော်အကယ်၍ကျွန်တော်တို့ဘက်ကကျွန်တော်မှရှင်းရှင်းလင်းလင်းရှိတယ်ကျွန်တော်တို့မှဥနာလို့ဟိုအရင်ပွားရမရှိဘူးဖြည့်ရှင်းနိုင်တဲ့ကိစ္စတွေဖြစ်တယ်ဆိုလို့ရှိရင်ပေါင်းစားတဲ့အတွက်ဘာမှကျွန်တော်တို့တက်ထိခိုက်နေတာကအကြောင်းမရှိနိုင်ဘူးကျွန်တော်တို့အဲ့လိုပဲယူဆတယ်ဘူဝန်စာဖို့လည်းတက်ဆိုင်ရအနာပိုင်းအပြီးပြီးကိုကျွန်တော်အနေနဲ့မြစ်တာရခံချက်နဲ့စိုက်တွန်းခြင်းနဲ့
ကုလသမဂ္ဂရဲ့လူခွေးဆိုင်ရာထူးတန်တမန်မစ်စီယန်ဟီလီဟာပြီးခဲ့တဲ့6ရက်နေ့ကနေ21ရက်နေ့အထိမြန်မာနိုင်ငံကိုလူအခွင့်အရေးအခြေအနေတွေလေ့လာဖို့အတွက်လာရောက်ခဲ့တာဖြစ်ပြီးတဟာသူ့ရဲ့6ကြိမ်မြောက်ခီးစဉ်လည်းဖြစ်ပါတယ်ဒီခီးစဉ်အတွင်းကနေမြန်မာနိုင်ငံအတွင်းလေ့လာတွေ့ရှိခဲ့တဲ့လူအခွင့်အရေးအခြေအနေတွေကိုလာမယ့်အောက်တိုဘာလမှာကျင်းပမယ်ကုလသမဂ္ဂအထွေထွေနီလာခံကြီးအတွင်းမှာလည်းအစီရင်ခံစာတင်သွင်းမှာဖြစ်ပါတယ်ရှင်